အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးနေတဲ့အကူအညီတွေဟာတောင်ဝါရှဒေသတည်ငြိမ်ရေးအတွက်အရေးကြီးတယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းအရေးကြီးတယ်လို့ USAID ကပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့2020ခုနှစ်ဘတ်ဂျက်အသုံးစရိတ်ထဲမှာတောင်ဝါရှဒေသလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်တောင်းဆိုရတဲ့ပတ်သက်လို့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီခွဲမှကြာတာပရင်းနေတုန်းကကျင်းပခဲ့တဲ့တောင်ဝါရှဒေသအမေရိကန်အကျိုးစီးပွားနဲ့2020ဘဏ္ဍာရေးအသုံးစရိတ်ကြားနာပွဲမှာ USAID ရဲ့အာရှဒေသဆိုင်ရာယာယီလက်ထောက်တာဝန်ခံ Gloria Steele ကပြောကြားသွားခဲ့တာဖြစ်ပါတယ်။
For Bangladesh, our request includes resources for life-saving assistance to Rohingya refugees and for ramping up our support to impacted host communities. In addition, our
Bangladesh နိုင်ငံကိုပေးနေတဲ့အကူအညီတွေထဲမှာ Rohingya ဒုက္ခသည်တွေအသက်ရှင်ရပ်တည်နိုင်ဖို့အတွက်အထောက်အပံ့တွေပါဝင်သလိုဒုက္ခသည်တွေကြောင့်တက်ရောက်မှုရှိနေတဲ့ဒေသခံလူမှုအတိုင်းဝိုင်းတွေအတွက်လည်းပါဝင်ပါတယ်လို့ USCRG တာဝန်ခံ Gloria Steele ကလွှတ်တော်ကြားနာပွဲမှာပြောကြားသွားတာဖြစ်ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအတွက် USAID ကထောက်ပံ့ခဲ့တဲ့အကူအညီကဒေါ်လာ40တန်း490ကျော်ရှိပြီးတော့အားလုံးနှိပါးကဒုက္ခသည်တွေနဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်သုံးဆွဲခဲ့တယ်လို့ပြောပါရယ် USAID ကပေးတဲ့ထောက်ပံ့မှုတွေထဲမှာဒုက္ခသည်ကူညီရေးအပြင်ဒေသရင်းတည်ငြိမ်ရေးဒီမိုကရေစီရှင်သန်ရေးအုပ်ချုပ်တဲ့အစိုးရတွေခိုင်မာအားကောင်းရေးတို့အတွက်စွမ်းရည်မြင့်တင်ပေးဖို့ပေးအပ်တဲ့အကူအညီတွေပါဝင်တယ်လို့လည်း USAID တာဝန်ရှိသူကပြောကြားသွားပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားပင်လယ်အော်ဒေသလုံခြုံရေးအမေရိကန်အစိုးရအစပြုဆောင်ရွက်မှုအတွက်ဒေါ်လာတန်း30ပေးဖို့အတွက် USAID ကတောင်းဆိုပါတယ်။တောင်ဝါရှမှာတရုတ်ရဲ့ဩဇာလွှမ်းမိုးလာမှုကိုချိန်ဝင်ရှာနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်သီရီလင်္ကာနဲ့မော်ဒီဗ်နိုင်ငံ၃နိုင်ငံမှာလုံခြုံရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်သွားဖို့ဖြစ်တယ်လို့တောင်ဝါရှဒေသအမေရိကန်အကျိုးစီးပွားနဲ့2020ဘဏ္ဍာရေးအသုံးစရိတ်ကြားနာပွဲမှာအမေရိကန်အစိုးရတာဝန်ရှိသူတွေကပြောကြားသွားခဲ့ကြပါတယ်။